ရခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာကကူညီထောက်ပံ့ရေးအဖွဲ့ INGO နဲ့ဒေသခံတွေကြားမှာဖြစ်ပွားခဲ့တဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့စစ်တွေမြို့ကကုလသမဂ္ဂနဲ့နိုင်ငံတကာ INGO တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့မျက်မြင်သက်သေတွေကိုလည်းတွေ့ဆုံစစ်ဆေးနေပြီလို့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်ရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြည်နယ်ဥပဒေချုပ်ဦးလှသိန်းကပြောပါတယ်
။ခုတော့ကျွန်တော်တို့ဒီမှာဖြစ်ပြခဲ့တဲ့အခြေပြတွေနဲ့ပတ်သက်ပြီးတော့ဖြစ်ရှိဆုံးရှုံးမှုတွေနေရာတွေကိုကျွန်တော်တို့လိုက်ကြည့်ပါတယ်။လိုက်ကြည့်ပြီးတော့နေကကျွန်တော်တို့နှစ်နာရီထိုးလောက်ကိုစစ်တွေဟိုတယ်မှာဒီမှာရှိတဲ့ UN နဲ့ INGO အဖွဲ့ကြီးတွေရဲ့ကျွန်တော်နိုင်ငံသားတွေနဲ့တွေ့ပါတယ်။တွေ့ပြီးတော့ကျွန်တော်တို့သူတို့ရဲ့အခြေပြပုံမှာရှိနေတဲ့အခြေပြတွေသူတို့ကိုယ်တိုင်တွေ့ခဲ့တာလေးတွေကျွန်တော်တို့အကြမ်းအဖြစ်လေးပါတယ်။သူတို့ကိုကျွန်တော်တို့ဒီဖြစ်စေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီခံစားချက်ကလေးတွေသူတို့မြင်ခဲ့ရတာလေးတွေအကျဉ်းအဖြစ်နေပါတယ်နေပြီးတော့ပြန်လာဆွေးနွေးမှုတွေလုပ်ပါတယ်လုပ်ပြီးတော့အခုကျွန်တော်တို့ဆက်ပြီးတော့ inquiry လုပ်ဖို့ခေါ်ထားတဲ့ပုံကူတွေပေါ့နော်ကျွန်တော်တို့ဘောတော့ဟိုကျွန်တော်တို့စစ်မဲ့အထက်မှာဆိုရင်ကျွန်တော်တို့ဥပဒေစကားဆို witness ပေါ့ရအဲ့ဒီအလေးတွေစစ်ဖို့စစ်ချက်ဒီကိုကျွန်တော်တို့ရုပ်ပြန်နေပါတယ်ကျွန်တော်တို့ကာလ
ဒီပြိပခါနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ INGO ကတာဝန်ရှိသူတွေကလည်းသူတို့ကြုံခဲ့ရတဲ့အခြေအနေတွေနဲ့ဒီဖြစ်ရပေါ်သူတို့ရဲ့သဘောထားအမြင်တွေကိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုရှင်းပြခဲ့တယ်လို့လည်းဦးလာသိန်းကပြောပါတယ်
။ဒီလိုကတော့ကဟိုတချို့နေရာမှာသူတို့ကျွန်တော်မာတီစာကိုစပြီးတော့ဟိုအင်းဒီဝါဒီခဲနဲ့တောက်တယ်ဆိုတဲ့တဲ့င်းကိုရတဲ့အခါမှာကျွန်တော်တို့ရဲကိုအကြောင်းကြားတယ်နော်ရဲကိုအကြောင်းကြားပြီးတော့ရဲရောက်လာတဲ့အခါမှာတူကလေးတွေလည်းနည်းနည်းနောက်ကျတယ်ပေါ့ရဲကအဲအဲ့ဒီအရေးကိုပြောပါတယ်ဆိုတော့လေရဲတွေကပဲအကူအညီစောင့်ရှောက်တဲ့အတွက်ကြောင့်သူတို့ဒီ UN နဲ့ INGO ရဲ့ဆိုစတက်တီပေါ့နော်ဖိုရိန်နာရောဒီကျွန်တော်တို့ဒေတာခံရောပေါ့နော် local service တွေရောဒါတွေကိုအကုန်လုံးကျွန်တော်တို့လုံလုံခြုံခြုံဖြစ်အောင်ဆောင်ရွက်ပေးခဲ့တာကိုလည်းကျေးဇူးတင်ပါတယ်လို့သူတို့ကပြောပါတယ
်ရခိုင်ပြည်နယ်မှာလူမှုရေးကူညီပေးနေတဲ့ဂျာမနီနိုင်ငံအခြေစိုက်Maltesa International ရုံးတာဝန်ရှိသူတူကသူတို့ငားရမ်းထားတဲ့အိမ်မှာလွှင့်ထူထားတဲ့သာသနာလမ်းကိုဖြုတ်ချရာကဒေသခံလူအုပ်စုတွေကမကျေနပ်တဲ့အတွက်အဲ့ဒီအိမ်ကိုခဲတွေနဲ့ပစ်ပေါက်ရာကနေတခြား INGO ရုံးငယ်တွေနေအိမ်တွေဝပါတိုက်ခိုက်ခဲ့ကြပါတယ်။ဒီပြဿနာရဲ့အခြေခံကလည်းနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အတွင်းမှာဘက်လိုက်ဆောင်ရွက်မှုတွေရှိတယ်ဆိုပြီးဒေသခံတွေရဲ့မကျေနပ်မှုတွေကစတင်ပြီးအခြေခံလာတာဖြစ်တယ်လို့ဦးလှသိန်းကပြောပါတယ်။ဒါပေမဲ့ဒီဖြစ်ရပ်မှာမတမာသူတစုရဲ့ကြံစီမှုကိုစစ်ဆေးတွေ့ရှိရတယ်လို့ဆိုပါတယ်
။ကျွန်တော်ပြင်းတော့ဗျာဟို community နှစ်ခုပြဿနာဖြစ်တယ်ဖြစ်တဲ့အခါမှာဒီ family တွေနဲ့ဒီအဖွဲ့အစည်းတွေကအထောက်ပံ့ပြုတယ်ရခိုင်ပြည်သူလူထုတွေကိုအထောက်ပံ့မပြုဘူးဆိုပြီးတော့အဲ့လိုပြောထားချက်ပေါ်မှာလူတွေကဒီကဒါပေမဲ့အခုဖြစ်သွားတဲ့ပြည်ပကံမှာရခိုင်ပြည်နယ်သူကမဟုတ်ပဲနဲ့ဒီအမြင်ကြီးတဲ့လူတစုကဝင်ပြီးတော့လိုက်သွားတယ်လို့ကျွန်တော်တို့ကတော့ဒီလိုလုံးလုံးစေမင်းကျွန်တော်တို့မင်းများသိရှိရတာခင်ဗျာ
အခုလိုပြဿနာတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာနိုင်ငံတကာကူညီပေးရေးဖွဲ့ INGO တွေအနေနဲ့ဆက်လက်ပြီးဆောင်ရွက်နိုင်ဖို့အရေးနဲ့ပတ်သက်ပြီးဥလသိန်းကိုမေးမြန်းကြည့်ပါတယ
်ကျွန်တော်တို့ကတော့ဒါဒီတော်စုအစိုးရနဲ့ MOU ထိုးပြီးတော့အလုပ်လုပ်နေတဲ့အဖွဲ့အစည်းတွေဖြစ်ပါတယ် DNK ဓာတ်ပြုတဲ့အဖွဲ့အစည်းတွေလည်းပါကြပါတယ်ဒါပဲဖြစ်ဖြစ်ကျွန်တော်တို့ကဒါဟိုလူသားချင်းစာနာပြီးတော့အထောက်အပံ့ပေးတာတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ကသူတို့ကိုလည်းဆက်လက်လုပ်ကိုင်ဖို့ပြောပါတယ်သူတို့လည်းလုပ်ကိုင်မယ်လို့ပြောပါတယ်တိုးတော့နောက်ဒီလိုပြည်ပခါတွေမဖြစ်အောင်တော့ကကျွန်တော်မိန်းမတွေရှားပြီးတော့ဆောင်ရွက်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒါပေမဲ့ INGO ဖွဲ့စည်းတွေနေနဲ့လုပ်ငန်းဆောင်တာတွေမှာပွင့်လင်းမှုရှိဖို့လိုအပ်ပြီးဒေသခံပြည်သူတွေယုံကြည်အောင်လဲလှုပ်ဆောင်နိုင်ဖို့လိုအပ်တယ်လို့ဦးလှသိန်းကပြောပါတယ
်ကျွန်တော်တို့လည်းပြောထားပါတယ်အပြန်အလှန်ဆွေးနွေးပြီးတော့ဒီဒေသကလူတွေရဲ့အနေအထားလိုအပ်ချက်တွေဒီဒေသကလူတွေရဲ့ပြုံးမပြုံးလင်းချက်တွေပေါ့နော်ဒီရိုက်တွေရည်ရွယ်မှုတွေကိုလည်းသူတို့ view ကြည့်ဖို့လိုအပ်တယ်ဆိုတဲ့အလေးတွေတော့အကျန်းပြင်းတော့ကျွန်တော်တို့သူတို့ကိုပေါ်ပြထားပြီးပါပြီနော်ဒီတော့တရားကအခုရေရှင်မှာဆက်ပြီးတော့ဆောင်ရမယ် long term plan ဖြစ်နေတော့အချိန်လိုသေးမှကျွန်တော်အနေနဲ့ပြောပြီးတော့အရင်ခက်ပါလားခင်ဗ
ျစစ်တွေပဋိပက္ခစုံစမ်းစစ်ဆေးရေးအဖွဲ့ကရခိုင်ပြည်နယ်ဥပဒေချုပ်ဦးလှသိန်းပြောသွားတာပါရခိုင်ပြည်နယ်စစ်တွေမြို့မှာ INGO နဲ့ဒေသခံတွေကြားမှာဖြစ်ပွားတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကစုံစမ်းစစ်ဆေးရေးအဖွဲ့ကိုမတ်လ29ရက်နေ့ကလက်မှတ်ရေးထိုးပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီအဖွဲ့အနေနဲ့မတ်လ26ရက်နေ့နဲ့29ရက်နေ့မှာဖြစ်ပွားခဲ့တဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီး ဥဆောင်ပါဝင်ခဲ့သူတွေနဲ့ပြစ်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးဖော်ထုတ်ဖို့အပါအဝင်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးပြည်내အုပ်ချုပ်ရေးပိုင်းကအဓိကတာဝန်ရှိသူတွေကိုလည်းစုံစမ်းစစ်ဆေးဖော်ထုတ်ရမှာဖြစ်ပါတယ်။အဖွဲ့ဟာစုံစမ်းတွေ့ရှိချက်တွေကိုဧပြီလ9ရက်နေ့ထက်နောက်မကျစေဘဲနိုင်ငံတော်သမ္မတထံကိုတိုက်ရိုက်အစီရင်ခံရမှာလည်းဖြစ်ပါတယ်ရှင်။